ဘင်္ဂလားဒေ့ရှ်နိုင်ငံကော့ပ်စ်သားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းကိုအမေရိကန်လွှတ်တော်ကိုယ်စားလှယ်အဖွဲ့ဒီကနေ့ပဲတွားရောက်ကြည့်ရှုခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေရင်ဆိုင်နေရတဲ့အခြေအနေတွေနဲ့စိန်ခေါ်မှုတွေကိုသိနိုင်မှုတွားရောက်ခဲ့တဲ့ခီးစဉ်မှာတော့ Republican အောက်လွှတ်တော်အမတ် Richard McCormick နဲ့အာနာယ Democratic Party အမတ် Ed Case တို့အပါအဝင်အဖွဲ့ဝင်12ဦးလိုက်ပါသွားခဲ့ကြတာပါ။မြန်မာနိုင်ငံမှာလူအခွင့်အရေးချိုးဖောက်မှုတွေနဲ့ဖိနှိပ်မှုတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတင်းရှောင်ခဲ့ကြတဲ့တိမ်းနဲ့ချီတဲ့ရိုဟင်ဂျာတွေနေရပြန်ရေးစီစဉ်နေပေမဲ့လက်တွေအကောင့်ထဲမပေါ်နိုင်သေးပဲဖြစ်နေတာကြောင့်အခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်။မကြသေးခင်ကလည်းရိုဟင်ဂျာအကြက်တဲကိုရေရှည်တည်တဲ့ခံမြဲတွေဖြည့်ချင်းရရဖို့အတွက်ခိုင်မာတည်ကြားတဲ့နိုင်ငံတကာအကူအညီတွေကိုစုစည်းဖို့OIC UNHCR ပူးတွဲကိုယ်စားလှယ်အဖွဲ့ကိုဘင်္ဂလားဒေ့ရှ်ကတိုက်တွန်းလိုက်ပါသေးတယ်။ရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တဲ့ရက်စက်ကြမ်းကြုတ်မှုတွေအတွက်တာဝန်ယူမှုတာဝန်ခံမှုရှိစေရနဲ့ရိုဟင်ဂျာတွေကိုသူတို့ရဲ့မွေးရမြေမြန်မာဒါမှမဟုတ်တတိယနိုင်ငံကိုပြန်လည်နေရာချထားရေးဟာရိုဟင်ဂျာအကြက်တဲအတွက်ရေရှည်တည်တဲ့နဲ့ဖြည့်ရှင်းနေတာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးမာဆူဘီမိုမန်ကလည်းပြောဆိုထားပါသေးတယ်ရှင်။